မေဂန်အလတ်တော်နိုင်ငံသားဆိုင်ရာကော်မတီကဂျာတာပရင်းနေမှာတခဲနဲ့မဲခွဲအတည်ပြုလိုက်တဲ့ဥပဒေကြောင့်အရမြန်မာစစ်တပ်မှာပြည်ရင်ကြောင်းလဲမှုတွေမလုံမချင်းအမေရိကန်ကစစ်ရေးအကူအညီတိုးမပေးအပါအဝင်စစ်ရသမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအားလုံးကိုအစီရင်ခံပြုစုဖို့ပြည်ဝင်ငွေဗီဇာနဲ့ဗန္ဓာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့အဲ့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးဖို့နဲ့ကွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်ကအခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြည်ပြောင်းလဲရေးတွေကိုအားပေးဖို့အစတဲ့အချက်တွေပါဝင်ပါတယ်။အမေရိကန်လွှတ်တော်ကသူ့လုပ်ပိုင်ခွင့်အရအခုလိုဥပဒေကြမ်းရေးဆွဲအတည်ပြုလုပ်ဆောင်တာတွေကိုကန့်ကွက်စရာမရှိပေမဲ့ဒီဥပဒေကြမ်းထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားလုံးကိုထည့်သွင်းဖော်ပြထားတဲ့ကိစ္စကိုကန့်ကွက်ကြောင်းမြန်မာနိုင်ငံရေးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနကညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကတုံ့ပြန်ပြောဆိုပါတယ်
ကျင်းလို့ဆိုင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတရားကိုသူတို့ဆောင်ရွက်စစ်ဆေးတဲ့ဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွဆွဲပြီးတော့ဆောင်ရွက်စစ်ဆေးရတဲ့ဟာတွေကကျွန်တော်တမခံနိုင်အောင်ဆိုတော့ကျွန်တော်တို့တောက်လျှောက်ပြောတာရှိပါတယ်။နောက်ပြီးကျွန်တော်တို့ပြည်တွင်းမှာလည်းဆောင်ရွက်စစ်ဆေးနေတဲ့ဟာတွေရှိပါလိမ့်မယ်ထပ်ပြီးတော့လေ။ဆိုတော့အဲ့ဒီဟာလေးတွေကတော့ကျွန်တော်တမခံနိုင်မှာပါအဲ့ဒီကျင်းလို့ဆိုင်ဒီတော့ဆွေးနွေးတာနဲ့ပတ်သက်ပြီးတော့
ဒီကိစ္စနဲ့ပတ်သက်လို့တမတော်ရဲ့သဘောထားကိုမသိပေမဲ့မြန်မာအစိုးရအနေနဲ့ကတော့နိုင်ငံတကာကဆွဆွဲပြောဆိုနေတဲ့လူ့ခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စရပ်တွေအတွက်ပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိကြောင်းဦးချမ်းအေးကဆက်ပြောပါတယ
်တမတော်ပိုင်းကိစ္စတွေတော့ကျွန်တော်သိချင်မှုတော့အဲ့တော့ကျွန်တော်တို့ကတော့သူ့အပါဝင်ဒီဘက်ကတော်တော်များများတော့ကျွန်တော်တို့ကသူ့နဲ့ပူးပေါင်းဆောင်ရွက်ဖို့ကကျွန်တော်တို့ကဘာမှမလေးပါဘူးနိုင်ငံနဲ့ဖွဲ့လာတယ်ဒါပေမဲ့ပူးပေါင်းဆောင်ရွက်မှုတွေကတော့ကျွန်တော်ကအားကြီးချောင်းပြစ်သွားတယ်အများကြီးရှိပါတယ်ဒီလိုမျိုးအခုပူပေါင်းဆောင်ရွက်တဲ့နိုင်ငံကိုမရွေးဘဲနဲ့တရားစီဖို့ဆိုတဲ့နိုင်ငံကိုရွေးတဲ့ကိစ္စတွေကြောင့်ပြစ်သွားတာတွေတော်တော်များသူတို့ဘက်ကပြစ်သွားတာပါ။ကျွန်တော်တို့မကြသေးရင်တော့လေကျွန်တော်တို့ EU နဲ့မြန်မာနဲ့ကျွန်တော်တို့ဥမာကစွန့်မှုဘက်တစ်ခုလုပ်တယ်။အဲ့ဒါလည်းဆရာတို့ကျိုးတွေ့ရမှာပါ။ EU ဆိုတာကကျွန်တော်တို့နိုင်ငံပေါ်မှာလူခွင့်နဲ့ပတ်သက်ပြီးတော့နော်ကျွန်တော်တို့နိုင်ငံပေါ်မှာဟို resolution တွေချပြီးတော့ကျွန်တော်တို့ကိုတရားပေးနေတဲ့ဒါအဖွဲ့အစည်းတစ်ခုပေါ့နော်။ဆိုတော့ဒီတရားပေးနေတဲ့ဟာတွေကိုလည်းကျွန်တော်တို့ကလက်မခံဘူးဒါပေမဲ့လည်း dialogue တွေတော့လမ်းကြောင်းကိုကျွန်တော်တို့ဖွင့်လာတယ်ဖွင့်လာရတဲ့ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးတဲ့အတွက်တရားမတရားပုံပုံသိရှိအောင်ကျွန်တော်တို့ဒီဘက်မှာဘာတွေပို့ပြီးပို့လုပ်နိုင်မလဲဆိုတာရယ်ကျွန်တော်တို့စာဝန်နေတာတွေသိအောင်ရှင်းပြတယ်ကျွန်တော်တို့ capacity တက်လာအောင်ကျွန်တော်ကြိုးစားနေတဲ့ဟာတွေရှင်းပြတယ်ဥရဲ့အားမျိုးလေးတွေရှိရပါတော့ရှိတော့ကတော့ဥပစာဝန်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တက်တာလူလူလာလာနဲ့ဆောင်နေတယ်နိုင်ငံနဲ့ဖွင့်နေတယ်ဆိုတော့ကိုယ့်အပေါ်မှာ resolution နဲ့ကိုယ့်အပေါ်မှာဒီလိုမျိုးဟိုတရားပေးနေတဲ့အဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ကပူးပေါင်းဆောင်ဖို့မလေးဘူးဆိုတာကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကသတိပြရလို့ပြီးတာပါပဲ
ဒီကိစ္စနဲ့ပတ်သက်လို့တက်မတော်ရဲ့တုံ့ပြန်ချက်ကိုသိနိုင်ဖို့တက်မတော်သတင်းပြန်ကြားရေးဌာနကို VOA ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဥမမောင်ဆိုးဟာမြန်မာနိုင်ငံရေးလှေလာတုံ့ပြန်သူတဦးဖြစ်ပါတယ်သူကအမေရိကန်အောက်လွှတ်တော်ရဲ့ဒီလှုပ်ဆောင်ချက်ဟာအနာရအနေဒီအစိုးရအနေနဲ့လက်ရှိမြန်မာစစ်တပ်ကကျူးလွန်နေတယ်ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်မှုမရှိဘူးဆိုတာကိုပြသရအောင်ကြောင်းပြောပါတယ
်စစ်တပ်တို့ရဲ့အကျိုးသိအောင်ဘယ်လောက်ရှိမလဲတော့မသိဘူးကအစိုးရတော့လွတ်သွားလိမ့်မယ်ခင်ဗျဆိုလိုတာကတော့ NLD အစိုးရအနေနဲ့ဒီကိစ္စတွေမှာပါဝင်ပတ်သက်မှုမရှိဘူးဆိုတဲ့အခြေမျိုးထွက်သွားလိမ့်မယ်နောက်တော့ဘာအင်းကလက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည် NLD အစိုးရအနေနဲ့ဒီကိစ္စတွေမှာပါဝင်ပတ်သက်မှုမရှိဘူးတက်ကပဲပါဝင်ပတ်သက်မှုရှိနေတယ်ဆိုရယ်ရက်လိုက်မျိုးထွက်ပါလိမ့်မယ်ဒီမှာ NLD တို့မှန်မှန်တော့ကောင်းသွားတာဗျဒီလိုဖြစ်လာတာ NLD တွေကောင်းသွားတာလို့မြင်ပါတယ
်အခုလိုနိုင်ငံတကာရဲ့ဖိအားပေးလှုပ်ဆောင်မှုမျိုးက NLD အစိုးရနဲ့စစ်တပ်အကြားဆက်ဆံညီနိုင်မှုတွေပိုဖြစ်လာအောင်ဖိအားပေးလိုက်တယ်လို့ဖြစ်စေတယ်လို့လည်းသူကပြောပါတယ
်ဖြူဖြူထွက်မှုတွေဆိုင်တော့ကျွန်တော်ထင်တာကတော့ဆက်ဆံညီနိုင်မှုပိုလွန်လာနိုင်တဲ့ဘက်ကပိုများမယ်ထင်ပါတယ
်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွတ်တော်အမအဲလီယိုအန်ဂယ်နဲ့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအာရှနဲ့ပစိဖိတ်ရေးရာဌာနကွဲဥက္ကဋ္ဌဟောင်းဒီပပလီကန်အမစတီဗ်ချာဘော့တို့ဇွန်လ10ရက်နေ့ကပူးတွဲအဆိုပြုတင်သွင်းခဲ့တဲ့ဥပဒေမူကြမ်းကိုဇွန်လ20ရက်နေ့မှာအတည်ပြုပေးလိုက်တာပါဒါပေမဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်တာအဲဒီကတစ်ဆင့်အထက်လွှတ်တော်မှတင်သွင်းပြီးမဲခွဲအတည်ပြုတာတွေလှုပ်ဆောင်ကြဖို့လိုပါသေးတယ်အဲဒီနောက်မှာမှသမရကလက်မှတ်ထိုးအတည်ပြုပေးလိုက်မှသာဥပဒေအဖြစ်တည်ရှိမှာဖြစ်ပါတယ်အရင်ကအလားတူဥပဒေကြမ်းနဲ့အောက်လွှတ်တော်ကအတည်ပြုပေးခဲ့ဘူးပဲမဲ့လည်းအထက်လွှတ်တော်ကပယ်ချခဲ့တဲ့အတွက်အထက်လွှတ်တော်မှလည်းဆုံးသတ်သွားခဲ့လေရှိတာကြောင့်ဒီဥပဒေကြမ်းကလည်း Republican အများစုကြီးဆိုးထားတဲ့အထက်လွှတ်တော်မှရပ်တန့်သွားမယ်အလားအလာရှိနေပါတယ်ခင်ဗျာ